ရင်ဖွင့်တဲ့စီစဉ်ကကြိုဆိုပါရရှင်ဒီတစ်ပတ်မှာတော့ရခိုင်ပြည်နယ်ကြောက်တော်မြို့ကစာတင်ကျောင်းတွေမှာခိုလုံနေကြတဲ့ဒုက္ခသည်တွေဟာလာမယ့်ရက်ပိုင်းမှာဆိုရင်တခြားနေရာတွေကိုပြောင်းရွှေ့ပေးရပါမယ်အစိုးရကကျောင်းအလုံးဇူလိုင်လထဲမှာပြန်ဖွင့်မယ်လို့ကြေညာထားတာကြောင့်ဒီဒုက္ခသည်တွေဟာလမကုန်ခင်မှာကျောင်းတွေကနေအပီးဖယ်ပေးရမှာပါဒါကြောင့်တာဝန်ရှိသူတွေသိအောင်လို့သူတို့ရဲ့အခက်အခဲတွေကိုပြောပြလာပါတယ
်ပြောချင်တာကတော့ဒီလိုတို့ခုဒီတင်းမကြည့်ရတာကလူတွေကိုအာမိုင်းကျွန်တော်ဒီကျောင်းနေတဲ့ဒီနေ့ဒီခင်လက်ဆင်မြတ်တို့ရင်းနေစုလာတယ်များရင်တော့ကျွန်တော်ပြောလို့မရဘူးဒါနဲ့ဒီမှာအတင်းတို့ပြောနေမှာနော်ကျွန်တော်တို့ကတော့လူတွေတဲ့ဒီကလူတွေတဲ့နေရာကိုကျွန်တော်တို့တွားချင်ပါတယ်ပါတိချင်းချင်းကျွန်တော်တင်းမကဆိုရင်အမကြီးကျွန်တော်တို့ကြပုံပေးကြကြဘယ်လိုပြကြလဲကျွန်တော်ပြပုံကိုအေးပြီးသွားပြီးတော့နေရှင်ပါတယ်ဒီတော့ဟိုဘီပြင်ရှင်ပါတယ်ကျွန်တော်ဒါဘီကြည့်ပြအဲ့ဒါကိုကျွန်တော်နေမှာလည်းအစိုးရနဲ့တူပါဒီတက်မော့ပါကိုရေးဦးကြည့်သောမြန်မာဝင်ကြည့်ပြဒီတော့အောင်ဆန်းစုကြည့်ပြကျွန်တော်တို့ပြောချင်တာကတော့လို့တကယ်ဒီနေ့ညနေပြီးတော့ကျွန်တော်နေရဖို့ဘီပြင်ပြီးတော့နေရှင်ပါတယ်အရှိတ်နေရှင်ပါတယ်ဥဒါဘီပြောချင်ပါတယ်မိုင
်းအခုလောလောဆယ်ကြောက်တော်မျိုးမှာအထက်ကတစ်ကျောင်းမှာခိုလုံနေတဲ့တိမရွာသားတအူးပြောပြခဲ့တာပါအထက်ကနှစ်ကျောင်းမှာခိုလုံနေသူနောက်တအူးကလည်းဒုက္ခသည်တွေကိုအစိုးရကကူညီပေးပါလို့ပြောပါတယ
်အခုနေရလက်ကတော့တိမကြီးကစားဖို့နော်တိမကြီးပြီးတော့စားဖို့တောက်ဖို့အကုန်လုံးမအစိုးရအနေနဲ့ပေါ့နော်ဒီလူတွေကိုချစ်တယ်ဆိုလို့ရှိရင်ပေါ့
ကျောက်တော်မျိုးပေါ်ကစာတင်ကျောင်းခုနှစ်ကျောင်းမှာခိုလုံနေတဲ့ဒုက္ခသည်3200ကျော်ရှိပြီးတော့အိမ်နောင်စုပေါင်း1000ဝန်းကျင်ရှိတယ်လို့ကျောက်တော်မျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဦးထွန်းဝင်းကပြောပါတယ
်စာတင်ကျောင်းတစ်ကျောင်းစီမှာနေရတဲ့အခြေအနေကဟိုကတော့တော်တော်လေးကိုဆော့ဆော့ဝါးဝါးနဲ့ပြစ်ကျက်ပြီးနေကြတဲ့အခြေအနေပေါ့တချို့ဆိုကျွန်တော်တို့လေကားရင်းတွေမှာမိသားစု3-4ခုစုပြုံပြီးနေရတာတို့ဆိုတော့ကျွန်တော်တို့မကြခင်မှာကျောင်းဖွင့်မယ်ပေါ့ကျွန်တော်အဲ့ဒါကိုကျွန်တော်တို့15ရက်မှတိုက်ခင်းဌာနကိုပြင်အပ်ရမယ်ဆိုတဲ့အခြေအနေမှာတော့ကျွန်တော်တို့လောလောဆယ်အထိကတော့ဒီလူတွေကိုဘယ်မှာထားမလဲဟိုဘလို့အခြေအနေမျိုးရွှေ့မလဲဆိုတာကတော့တိတိကျကျရရရကျွန်တော်တို့စီမှာလည်းအဖြေမရှိသေးဘူးပြီးတော့ဘလို့စီဇန်နေမဲ့လည်းကျွန်တော်တို့မသိဘူးသူတို့ဘာသာသူတို့တက်တက်မြတ်စီဇန်ထားတာလည်းရှိသလားဒါလည်းကျွန်တော်တို့မသိဘူးဆိုတော့လောလောဆယ်အထိကတော့ကျွန်တော်တို့သိရတဲ့လောက်ကတော့ဟိုမြေပြအခြေအနေမှာတော့ဘာမှဒီဟာနဲ့ပတ်သက်ပြီးတော့ဒါဒါအစိုးရဘက်ကဒါဂရုစိုက်ထားတဲ့အော်လက္ခဏာရဲ့ပြပြပြပြတော့ကျွန်တော်တို့မတွေ့ရဘူ
းဒီဒုက္ခသည်တွေကိုစာတင်ကျောင်းတွေကနေဘယ်နှစ်နောက်ဆုံးထားပြီးပြောင်းရွှေ့ရမလဲဆိုတာနဲ့ဘယ်မှာနေရာချထားမလဲဆိုတာကိုသိနိုင်ဖို့ရခိုင်ပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူဦးဝင်းမြင့်ကိုဆက်သွယ်မေးမြန်းတဲ့အခါမှာ
ညီငယ်ရေးရလို့ဒီမှာကျွန်တော်တို့တော့မသိဘူးညီငယ်မှာတော့ကျွန်တော်တို့ဆက်ပြီးအောင်ရှိမယ်ဒါကလာမှာဒါရရဒါကလာမှာဒါအုပ်စုဘက်နဲ့ညီနိုင်ပြီးတော့ပဲလုပ်ဆောင်တော့ပေါ့အုပ်စုဘက်ကြီးကသူတို့ကအဲ့မှာဆန္ဒဝန်ခံရှိတာပဲဆန္ဒတာဝန်ခံကြီးကညီနိုင်ပြီးတော့ဘယ်လိုလုပ်ရင်အဆင်ပြေမလဲဆိုတော့အဲ့ဒါတော့မေးကြအောင်လို့ဆိုတ
ော့ RFA ကနေပြည်ထောင်စုအခြေခံပညာရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကိုလေးဝင်းရခိုင်ပြည်နယ်အခြေခံပညာဦးစီးဌာနညွှန်ကြားရေးမှူးဦးတင်သိန်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေးနဲ့မြောက်ဦးခရိုင်ဘေးရန်ဒီရဲ့ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနလက်ထောက်ညွှန်ကြားရေးမှူးဒေါ်နန်းမိုးနွယ်ကြောက်တော်မျိုးနဲ့အုပ်ချုပ်ရေးမှူးဦးကျော်ဝင်းတို့ကို၄ရက်သက်တိုက်ဖုန်းအကြိမ်ကြိမ်ခေါ်ဆိုခဲ့ပေမဲ့ဖုန်းလက်ခံဖြေကြားမှုလုံးဝမရှိခဲ့ပါဘူးကြောက်တော်မျိုးနဲ့အုပ်ချုပ်ရေးမှူးဦးကျော်ဝင်းနဲ့နှီးဆက်သူတို့ကတော့ဒီဒုက္ခသည်တွေကိုယာယီဖုန်ကြီးကျောင်းတွေမှာနေရာချထားဖို့စီစဉ်နေတယ်လို့ပြောပါတယ်အသေးစိတ်ကိုတော့မပြောခဲ့ပါဘူးဒီဒုက္ခသည်တွေက2019ခုနှစ်ကုန်ပိုင်းကတက်မတော်နဲ့အေးအေးရခိုင်တက်တော်ကြားကလဒံမြစ်အထက်ပိုင်းမှာဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်ကြောက်တော်မျိုးအထက်ပိုင်းကရွာတွေနဲ့ချင်းပြည်နယ်ပလဝမျိုးနယ်တွေကရွာတချို့ကထွက်ပြေးခိုလုံလာကြသူတွေဖြစ်ပါတယ
်ရွာထွက်ပြေးရတဲ့အချိန်မှာပေါ့နော်သတ္တရရာကိုဝင်ပြီးတော့လူတွေကိုဖမ်းပြီးတော့အင်းချီမလာပြီးတော့တနေ့တည်းနဲ့ပြစ်တော့အာယူရင်ခုံတာပေါ့နော်ခလီကိုခေါ်ပြီးတော့တာရေမရတော့ဘူးမေတို့ပြရတော့မယ်နေရတယ်သူတို့အင်းချီကနေပြီးတော့လာပြီးပြစ်တော့တောက်တာပေါ့မရဲ့တောက်ဆိုသူစိတ်ထားအမေစောက်တောက်တယ်စောက်တယ်ဆိုပြီးတော့
အဲ့ဒီအချိန်အစလို့သူတို့မိသားစုဟာရွာကိုပြန်မရောက်တော့တာအခုဆိုရင်3လနီးပါးရှိခဲ့ပါပြီရွာမီးလောင်သွားပြီဆိုတဲ့သတင်းသာကြားပြီးကြောက်လို့အိမ်ကိုတစ်ခေါက်မှပြန်မရောက်ဘူးလို့ဆိုပါတယ်ဒီဖြစ်စဉ်ကိုအတိပြုခြင်းပေမဲ့ကြောက်တော်မျိုးနယ်အပါအဝင်ရခိုင်ပြည်နယ်ရင်းက၈မြို့နယ်နဲ့ ချင်းပြည်နယ်ပလဝမြို့နယ်တွေမှာအစိုးရက2019ဇွန်လမှာတစ်ကြိမ်2020ဖေဖော်ဝါရီလမှာတစ်ကြိမ်အင်တာနက်ဖြတ်တောက်ထားတာကြောင့်တိကျအတည်ပြုနိုင်ခြင်းမရှိပါဘူးရှင်အခုလိုနေစဉ်လူမှုဘဝတွေမှာကြုံနေရတဲ့အခြေအနေလေးတွေကိုအစိုးရအပါအဝင်သက်ဆိုင်ရာဖွဲ့စည်းတွေလူပုဂ္ဂိုလ်တွေကိုမေးမြန်းတင်ပြခြင်းနဲ့ဆိုရင်ဖြင့်ဒီရင်ဖွင့်တဲ့အစီအစဉ်ကနေတစ်ဆင့်ပါဝင်လို့ရပါတယ်ရှင်ရင်ဖွင့်တဲ့အစီအစဉ်ကအမြဲတမ်းကြိုဆိုနေပါတယ်ရှင်